ကုလသမဂ္ဂပါလက်စတိုင်းဒုက္ခသည်များဌာန UNRWA ကိုထပ်ဆောင်ွယ်ယူရို3.5သန်းကူညီမယ်လို့စပိန်နိုင်ငံကတင်းလာနေကပြောလိုက်ပါတယ် UNRWA ဝန်ထမ်းတချို့ကအောက်တိုဘာလ9ရက်ဟာမတ်ကအစ္စရေးကိုတိုက်ခိုက်ရပါပေါ်ဝင်ခဲ့ကြတယ်လို့အစ္စရေးကစွပ်စွဲလိုက်ပြီးတဲ့နောက်အမေရိကန်ဂျာမနီဗြိတိန်ဆွီဒင်ဩစတြေးလျနဲ့ဂျပန်အပါအဝင် UNRWA ကိုထောက်ပံ့နေကြတဲ့နိုင်ငံ10နိုင်ငံကျော်ကပံ့ပိုးငွေတွေကိုရပ်ဆိုင်ထားခဲ့ကြတာဖြစ်ပါတယ်UNRWA နဲ့အချမ်းဖက်ဝါဒဆက်ဆက်နေတဲ့အထောက်အထားတွေကိုစုံစမ်းစစ်ဆေးနေတဲ့ကုလသမဂ္ဂအဖွဲ့ကိုတင်ပြမယ်လို့အစ္စရေးနိုင်ငံသားရေးဝန်ကြီးအစ္စရေးကန့်ကတနင်္လာနေ့မှာပဲပြောကြားလိုက်ပါတယ်။ဗဒမွေအခက်အခဲကြုံနေရတာကြောင့်ဖေဗူလီလောက်ကိုမိုင်းမှာလှုပ်ဆောင်နေတာတွေကိုရရပွဲရှိတယ်လို့ UNRWA ကသတိပေးထားတာပါ။ရေတိုမှာ UNRWA ကလှုပ်ဆောင်နေတာတွေကိုလုံနိုင်အောင်စပိန်နိုင်ငံကယူရို 3.5 သန်းပေးပါမယ်လို့စပိန်နိုင်ငံရဲ့ဝန်ကြီးမန်နူအယ်အယ်ဘာရက်စ်ကလွတ်တော်ကော်မတီကိုပြောကြားပါတယ်။ UNRWA ရဲ့အခြေအနေကအတော်ကြီးလိုအပ်ချက်ကြီးမားနေပြီးဂါဇာကလူသားချင်းစာနာထောက်ထားရေးအလုပ်တွေရက်တတပအနှဲငယ်အတွင်းရပ်သွားပါလိမ့်မယ်လို့သူကဆိုပါတယ်။